ထိုင်းနိုင်ငံမှာအစိုးရကတမတ်ထားတဲ့လုခအနှုံထအတိုင်းအပြည့်မရကြတဲ့အထက်ချုပ်ဆက်ရုံအလုပ်သမားတွေအနေနဲ့ရော့ကျင်းငွေဖြစ်အမေရိကန်ဒေါ်လာ 6,900 နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 3,000 ကိုအလုပ်ရှင်အပါအဝင် Starbucks နဲ့ Walt Disney လိုကုမ္ပဏီကြီးတွေစီကနေရဖို့ရှိပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဆက်ရုံတွေမှာလှုပ်ကန်နေကြတဲ့မြန်မာအလုပ်သမားအတော်များများဟာအနှိမ့်ဆုံးတစ်နေ့လောက်အားခဘတ်ငွေ330မရတာကို Reuters သတင်းဌာနက2019 September လမှာစုံစမ်းတွေ့ရှိခဲ့တာပါအစိုးရတာဝန်ရှိသူတွေမနစ်ကဝင်ရောက်စစ်ဆေးခဲ့တဲ့ဆက်ရုံတစ်ခုရဲ့ပိုင်ရှင်ကတော့အဲ့ဒီကအလုပ်သမား26တို့ကသူတို့ရဖို့ရှိတဲ့ဘတ်ငွေ 3.5 သန်းကိုပေးဖို့တရားစွဲဆိုခဲ့တာပါဒါပေမဲ့လည်းပိုင်ရှင်ဖက်ကဖတ်တသန်းပဲရောချေးပေးဖို့တတ်နိုင်တဲ့အတွက်ဒီပမာဏနဲ့ကြေးဖို့ဒီလအထက်မှာပဲသဘောတူညီခဲ့တယ်လို့အလုပ်သမားတွေဖက်ကရှေ့နေလိုက်ပေးနေတဲ့ HRDF အဖွဲ့ရှေ့နေ Jared Monsiri ကပြောပါတယ် NGO အဖွဲ့တွေတွေ့ဆုံမေးမြန်းချက်အရာအလုပ်သမားတွေဟာ Universal Studio အပြင်ပြည်နယ်ငံရဲ့အကြီးဆုံး Tesco ကုမ္ပဏီအတွက်အဖို့အထည်တွေချုပ်လုပ်ပေးနေတာပါအဲ့ဒီကုမ္ပဏီတွေကတော့သူတို့ကိုပစ္စည်းပေးသွင်းနေသူတွေဒါမှမဟုတ်မိဖက်လောက်ကင်နေသူတွေကကုမ္ပဏီဖက်ကခွင့်မချက်နဲ့မဟုတ်ပဲနဲ့သင့်ခံစာချုပ်နဲ့လောက်ကင်နေတာလို့ပြောပါတယ်။ Disney, Starbucks နဲ့ Tesco ကုမ္ပဏီတွေဖက်ကလည်းနှစ်နာခရက်လောက်သမားတွေကိုရောချေးပေးဖို့တိတိပတ်ထဲမှာပဲသဘောတူညီခဲ့ပါတယ်။မြဝတီတစ်ဖက်ကမဲဆောက်မြို့ကဆက်ရုံအလုပ်ယုံပေါင်း430ကျော်မှလောက်ကင်နေတဲ့အလုပ်သမား4,400ကျော်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားအများစုပါဝင်တာပါ။အဲ့ဒီဒေတာကအလုပ်သမားတွေကိုတွေးဆမေးမြန်းထားတာအပါအဝင်လေ့လာဆန်းစစ်ထားချက်အရအနှိမ့်ဆုံးလောက်အခမပေးတဲ့စေယုံပေါင်းတရာစင်းနေပါရှိမယ်လို့ HRDF နဲ့ MAP Foundation တို့ကခန့်မှန်းထားပါတယ်